ရခိုင်ပြည်နယ်အတွင်းချမ်းဖက်မှုတွေနဲ့ပတ်သက်လို့စိတ်ဆက်သေးကြပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးကြီးလိုအပ်နေတဲ့ဆိုတာကိုမကြသေးခင်ကအင်းတင်ကြေးရွာတုတ်တံမှာအသက်ခံခဲ့ရတဲ့အလောင်းတွေကိစ္စအတည်ပြုလိုက်တာဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်။အပြစ်ကျူးလွန်သူတွေအပြစ်ကကင်းလွတ်ခွင့်ရတဲ့အခြေအနေမျိုးမဖြစ်အောင်ထိထိရရအရေးယူဆောင်ရွက်ဖို့ဥရောပသမဂ္ဂကတိုက်တွန်းတယ်လို့အလားတူလူ့အခွင့်အရေးအဖွဲ့ Amnesty International ကလည်းရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းမှခင်ပြထွေးကအပြည့်စုံတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မောင်နှံမြို့နယ်အင်းတင်ကျွရမှာမွတ်စလင်၁၀ဦးကိုလူကြိုရေးအဖွဲ့ဝင်တွေနဲ့ရွာသားတချို့ကတပ်ဖြတ်ခဲ့ဆိုတာကိုမြန်မာစစ်တပ်ကပထမဆုံးအကြိမ်ဝန်ခံသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်အပြစ်ကျူးလွန်သူတွေကိုအပြစ်ကနေကင်းလွတ်ခွင့်ရတဲ့အခြေအနေမျိုးမဖြစ်အောင်ထိရောက်ရောက်ရေးယူဆောင်ရွက်ဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်တာပါရခိုင်ပြည်နယ်အတွင်းချမ်းသာဖြစ်ရတွေနဲ့ပတ်သက်လို့စစ်ဆက်တေချာပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးတကြီးဆောင်ရွက်ဖို့လိုအပ်နေတဲ့ဆိုတာကိုအခုဖြစ်ရကတက်တည်ပြလိုက်ကြပဲလို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတန်ယုံအကြီးအကဲတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါ
These brutal killings confirm the urgent need for a thorough and credible investigation into all violent incidents
ဒီစစ်ကြမ်းကြုတ်တဲ့လူရဲတွေကိုကျူးလွန်ခဲ့ကြတဲ့တာဝန်ရှိသူတွေကိုသူတို့ရဲ့လူရဲအတွေ့တာဝန်ခံမှုရှိရေးတေချာအောင်လုပ်ဖို့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အကြမ်းဖက်ဖြစ်ရပ်တွေနဲ့ပတ်သက်လို့စိတ်ဆက်တေချာအောင်လုပ်ဖို့လိုပါတယ်။နောက်ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတရက်အရေးတကြီးလိုအပ်နေတယ်ဆိုတာကိုရက်ဆက်ကြမ်းကြုတ်လာတဲ့ဒီတပ်ဖြတ်မှုဖြစ်ရပ်ကအတည်ပြုလိုက်တာပါပဲ
။ဒီမှာရေဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့ကပြောခွင့်ရဗလယ်ရီယာဇီးပြောသွားတာပါ။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းမြန်မာအစိုးရကို EU ကထပ်မံတိုက်တွန်းပါတယ
် Therefore the EU reiterates its call on the government of Myanmar to cooperate fully with the Human Rights Council's independent international fact-finding mission
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့နဲ့အတူသတင်းသမားတွေပါဝင်တဲ့တခြားတီးကြားလွတ်လပ်တဲ့လိလာတုံးသက်သူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့ပဋိပက္ခဖြစ်ပွားရနေရာတွေကိုသူတို့တွေအတားအဆီးမရှိလွတ်လပ်လုံခြုံစွာတွားရောက်ပြီးတော့သတင်းအချက်အလက်တွေရယူစုံစမ်းနိုင်အောင်ဆောင်ရွက်ပေးဖို့အတွက်မြန်မာအစိုးရကိုဥရောပသမဂ္ဂကထပ်မံတိုက်တွန်းပါတယ်
အလားတူနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်ဒီရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေခွင့်ပြုပေးဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရအနေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လုံးဝအပြတ်အသတ်ငြင်းဆန်နေမှုတွေကနေအခုလိုဝန်ခံပြောဆိုလာတယ်ဆိုပေမဲ့လည်းဒီလောက်နဲ့မလုံလောက်ပဲဒီရခိုင်ပြည်နယ်အတွင်းအချမ်းဖက်ဖြစ်ရပ်တွေနဲ့လူ့ကျိုးရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့အပြစ်ကျူးလွန်သူတွေအပေါ်ကိုထိရောက်တဲ့ရေးယူမှုတွေဆောင်ရွက်သွားရမှာဖြစ်တယ်လို့ဇန်နဝါရီလ10ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ Amnesty International ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ August လကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေဟာမြန်မာစစ်တပ်ကဒီဒေသတွင်းရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းတုတ်တင်ဖို့အတွက်စနစ်တကျအကွက်ချစစ်ဆင်ဆောင်ရွက်ခဲ့တာဆိုပြီးတော့လေကုလသမဂ္ဂအပါအဝင်နောက်နိုင်ငံတချို့နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဆွဆွဲပြောဆိုနေကြတာပါဒါပေမဲ့မြန်မာစစ်ရတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်တွေကိုညှင်းပယ်ထားပြီးသူတို့အနေနဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့အထူးရောက်ဆုံးကိုက်တွေဖြစ်ရှင်းနေတဲ့အကြောင်းနဲ့ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းထုတ်ပြန်ထားပါတယ်အခုအေးတင်ကြီးရွာဖြစ်ရတဲ့ပတ်သက်ပြီးတော့လေရွာသားတို့နဲ့လုံချိုရေးတပ်ဖွဲ့တွေကသူတို့တက်ဖြတ်ခဲ့တဲ့စူရာကိုဝန်ခံတဲ့အတွက်တာဝန်ရှိလုံချိုရေးတပ်ဖွဲ့ဝင်တွေနဲ့ကြီးရွာသားတွေကိုဥပဒေနဲ့အညီရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဒီဖြစ်စဉ်မှာတိုင်းရိုက်ပါဝင်ပတ်သက်မှုမရှိပေမဲ့လေကုတ်ကဲရွာမှာတာဝန်ရှိသူတွေကိုလိုအပ်တယ်လို့ဖော်ထုတ်ရေးယူသွားမှာဖြစ်တယ်လို့ဆိုပြီးဒီပုံထုနေ့ကထုတ်ပြန်တဲ့တက်မတော်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်